စစ်တယ်နဲ့ဥရောပကဒုက္ခသည်ကလင်းငယ်ချစ်ကနေအမေရိကန်မှာပထမဆုံးအမျိုးသမီးနိုင်ငံခြားရေးဝန်ကြီးဖြစ်လာတဲ့ကွယ်လွန်သူမက်ဒရင်အော့ဘရိုက်ရဲ့ဗိုလ်ထုနေစာပနအခမ်းအနားကိုကမ္ဘာခေါင်းဆောင်တွေအမေရိကန်နိုင်ငံရင်းနဲ့တန်တမာရေးအသံဝန်ကထင်ရှားသူတွေတက်ရောက်ကြပါတယ်။နိုင်ငံခြားရေးဝန်ကြီးဖြစ်ပထမဆုံးရွေးချယ်ခန့်ရတာဝန်ပေးခဲ့တဲ့အမေရိကန်သမ္မတဘီကလင်တန်သမ္မတဘရက်အိုဘားမားနဲ့သမ္မတဂျိုးဘိုင်ဒန်တို့လည်းတက်ရောက်ကာကွယ်ပြုခဲ့ကြတာပါ
။ Today we honor a truly proud American who made all of us prouder to be Americans.
မေတ္တာပြရတဲ့အတွက်ကျွန်တော်တို့အားလုံးပူပြီးဂုဏ်ယူစရာကောင်းလာအောင်လုပ်ပေးခဲ့တဲ့ဂုဏ်ယူစရာအမေရိကန်စစ်စစ်တယောက်ကိုကျွန်တော်တို့ဒီကနေ့ဂုဏ်ပြုကြရပါလို့တပြိတ်တည်းထောက်လျာလောက်ပြရလာတဲ့ဝါရှင်တန်မြို့ကနေရှင်နယ်ကက်သီဒရယ်ဖျားကျောင်းကအခမ်းအနားမှာသမ္မတဘိုင်ဒန်ပြောကြားသွားတာပါအသက်84နှစ်အရွယ်နိုင်ငံခြားရေးဝန်ကြီးအော်ဘရိုက်ဟာပြီးခဲ့တဲ့လကပဲကိစ္စရောဂါနဲ့ကွယ်လွန်သွားတဲ့အတွက်ကမ္ဘာတစ်လောကဝန်ထမ်းစကားပါခဲ့ကြတယ်လို့ဒီမိုကရေစီနဲ့လူ့အခွင့်အရေးအတွက်ကြိုးပမ်းမှုတွေအတွက်လည်းချီးကျူးခဲ့ကြပါတယ်မြန်မာပြည်အာယုံဆိုင်ဆောင်ရွက်ခဲ့သူလည်းဖြစ်တဲ့ဝင်းကြီးအောင်အော်ဘရိုက်ဟာကုလသမဂ္ဂဆိုင်ရာအမေရိကန်သမ္မတကြီးဖြစ်1995ခုနှစ်ကမြန်မာနိုင်ငံကိုရောက်ရှိခဲ့ပူးသူလို2013ခုနှစ်ကရန်ကုန်တက္ကသိုလ်စေယူခန်းသားကိုလည်းတက်ရောက်ခဲ့ဦးပါတယ်ခင်ဗျာ